နှစ်လကြာနေပြီဖြစ်တဲ့ယူကရိန်းကိုရုရှားဝင်ရောက်ကျူးကျော်မှုအတွင်းရုရှားဘက်ကစစ်ရာဇဝတ်မှုတွေကျူးလွန်ခြင်းရှိမရှိနိုင်ငံတကာစစ်ဆင်စစ်ဆင်မှုမှာပထမဆုံးအကြိမ်ဖြစ်တဲ့ပါဝင်ဆောင်ရွက်မှာဖြစ်ကြောင်း ICC နိုင်ငံတကာရာဇဝတ်မှုတရားရုံးကတင်းနှင်းလာနေမှာပြောကြားလိုက်ပါတယ် ICC ရှေ့နေကာရမ်ခန်းဟာလစ်တူရေးနီးယားပိုလန်နဲ့ယူကရိန်းနိုင်ငံတွေကအစိုးရရှေ့နေချုပ်တွေနဲ့လက်တွဲပြီးဆောင်ရွက်ဖို့သဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့တယ်လို့ဥရောပတမကရာဇဝတ်မှုဆိုင်ရာတရားရုံးပူးပေါင်းဆောင်ရွက်တဲ့ Eurojust အဖွဲ့ကပြောပါတယ်။ယူကရိန်းမှာကျူးလွန်လာခံရတဲ့နိုင်ငံတကာရာဇဝတ်မှုတွေအတွက်အချက်အလက်တွေကိုထိထိရောက်ရောက်စုဆောင်းမှာဖြစ်ပြီးကျူးလွန်သူတွေအပြစ်ဒဏ်ချခံရစေဖို့အတွက်လုပ်မယ်လို့ဒီသဘောတူညီချက်ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့တွေကတက်ပြတ်သားသားတင်စကားပါလိုက်တာဖြစ်ကြောင်းလည်း Eurojust ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ယူကရိန်းမှာကျူးကျော်တိုက်ခိုက်တဲ့ရုရှားတွေစစ်ရာဇဝတ်မှုတွေလူသားတို့ပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကျူးလွန်မှုရှိမရှိအချက်လက်တွေကိုမျှော်ဝေဖို့အတွက်ပြီးခဲ့တဲ့လထဲမှာပဲလစ်တူရေးနီးယားပိုလန်နဲ့ယူကရိန်းတို့လက်မှတ်ရေးထိုးထားတာဖြစ်ပါတယ်။ဒီကျူးကျော်စစ်ကလည်းဧပြီလလည်းအထူးဆိုယူကရိန်းအရသာ 2000 လောက်အသက်ခံရတယ်လို့ကုလသမဂ္ဂကပြောပေမဲ့ရုရှားကတော့သူတို့ဟာအရသာတွေကိုပြတ်မှတ်ထားတာမဟုတ်ဘူးလို့ညှင်းဆုံထားပါတယ်။